ကိုယ်စလဲလောင်းမဲဆွယ်စည်းရုံးမှုစတင်တဲ့နေ့မှာအင်အားကြီးပါတီတွေအကျိနဲ့မဲဆွယ်စည်းရုံးလှုပ်ရှားနေကြပြီဖြစ်ပေမဲ့လူနည်းစုတိုင်းသားပါတီတွေကတော့မဲဆွယ်စည်းရုံးရေးကိုကြဲကြဲပြန့်ပြန့်မလှုပ်ရှားနိုင်ကြသေးပါဘူး။ချင်းပြည်နယ်လိုသဘာဝဘေးအန္တရာယ်ခံခဲ့ရတဲ့ဒေသတွေမှာလက်မဆက်တွေအခက်အခဲရှိနေတယ်လို့ကချင်ရှမ်းရခိုင်ပြည်နယ်တွေကတချို့ပါတီငယ်တွေအတွက်လည်းရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေကြောင့်စည်းရုံးရေးကိုဆောင်မပေးနိုင်သေးတဲ့အခြေအနေတွေမှာရှိနေပါတယ်။လာမယ့်ရွေးကောက်ပွဲမှာတိုင်းသားလူနည်းစုတို့ရဲ့ကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတို့ရဲ့သဘောထားအခြေအနေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
။စက်တင်ဘာလ10ရက်နေ့မှာစတင်လိုက်တဲ့ကိုယ်စားလှယ်လောင်းမဲဆွယ်စည်းရုံးမှုကာလပထမရက်မှာပဲမြန်မာပြည်မျိုးကြီးတွေမှာအင်အားကြီးနိုင်ငံရေးပါတီကြီးတွေအပြိုင်ဆိုင်မဲဆွယ်လှုပ်ရှားမှုတွေစတင်လိုက်ကြပြီပဲ။တိုင်းသားလူနည်းစုကိုစားပြုပါတီငယ်တွေအတွက်တော့ဒီလိုအခြေအနေမျိုးမရှိပါဘူး။ချင်းပြည်နယ်တွန်းဆန်တဲ့တီတိန်နောက်စကိုင်းတိုင်းတို့ကလွတ်တော်အမတ်နေရာ7နေရာဝင်ရောက်ရှင်ပြိုင်မဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးကျင်းစွန်မန်းကတော့မဲဆွေရေးအခက်အခဲကိုအခုလိုပြောပါတယ
်အခက်အခဲကတော့အဓိကကြီးလမ်းပန်းဆက်သွယ်ရေးမှာခက်ခဲရှိပါလိမ့်မယ်ချောင်းဒီအလုံးကတရားရပြတ်သွားတော့လေအဆိုတဲ့ကျွန်တော်တို့ဒီတီတိန်ရဲ့အချက်ဆိုရင်ရှိသမျှချောင်းတွေကတရားရအကုန်ပြတ်တဲ့အခါကျတော့ခက်ခဲရှိပါတယ်
ရခိုင်ပြည်နယ်တဲကကမန်တိုင်းရင်းသားတို့ကိုကိုစားပြုပြီးအမှတ်နေရာ6နေရာဝင်ရောက်ရှင်ပြိုင်မဲ့ကမန်မျိုးသားတိုးတက်ရေးပါတီအကြီးအကဲတဦးဖြစ်တဲ့ဦးစော်ဝင်းကတော့တနင်္ဂနွေလုံးအတိုင်းအတာဝင်ရောက်ရှင်ပြိုင်ရမယ့်ပါတီကြီးတွေရောရခိုင်တိုင်းရင်းသားကိုစားပြုရှင်ပြိုင်ချမယ့်ပါတီတွေနဲ့ပါရှင်ပြိုင်နိုင်ဖို့မလွယ်ဘူးလို့ပြောပါတယ
်တိကျလားတော့ကျွန်တော်တို့ကမန်တိုင်းရင်းသားများကိုကမန်မျိုးသားတိုးတက်ရေးပါတီကိုဟိုလားသူတို့ကလွယ်ပြီးကျန်တဲ့သူကမဲပေးဖို့ဆိုတာကျွန်တော်တို့ကဒီလောက်ကြီးပေါ့ခုနလိုကျွန်တော်တို့အပေါ်မှာတို့ရဲ့ဥစ္စာပေါ့နော်အာကိုမှုကတခြားပါတီတွေပေါ့နော်ရခိုင်ပြည်နယ်ထဲမှာဆိုရင်ရခိုင်တိုင်းရင်းသားပါတီတွေရှိတယ်ဆိုတော့ရခိုင်တိုင်းရင်းသားများဟာတို့ပါတီကိုကြော်ပြီးကျွန်တော်တို့အာကိုဖို့အကြောင်းတော့ရှိဦးလေ
ကမန်တိုင်းရင်းသားများဒန်းတို့အခွင့်အရေးရရှိရေးကိုဦးစားပေးမယ်ကမန်မျိုးသားတိုးတက်ရေးပါတီအနေနဲ့မဲဆွယ်လှုပ်ရှားမှုတွေလည်းမလုပ်နိုင်ဘူးလို့ဦးစော်ဝင်းကပြောပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာနေထိုင်ကြတဲ့လော်ဝါတိုင်းရင်းသားတို့ကိုကိုစားပြုရှင်ပြိုင်မဲ့လော်ဝါအမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လာမယ့်ရက်ပိုင်းအတွင်းမှာပဲမဲဆွယ်စည်းရုံးမှုတွေစမယ်လို့ပါတီအကြီးအကဲတူဖြစ်တဲ့ဦးတောင်ခေါင်ကပြောပါတယ်
။အဲပြင်တော့ပြင်ဆင်နေပြီဟုတ်တယ်ဒါပေမဲ့စတော့မစသေးပါဘူး။မချန်တစ်ပတ်ခါနဲ့စဖို့ဟုတ်တယ်။ပြိုင်မှာမြို့နယ်ပေါင်6မြို့နယ်ဟုတ်တယ်။ဆော့လော့မြို့နယ်ကျဖွေမြို့နယ်ဝိုင်းမော်မြို့နယ်အဲမြို့ကြီးနာမြို့နယ်ကချင်ပြည်နယ်ကလေးမြို့နယ်နောက်ပြည်ရှမ်းပြည်နယ်ကြတော့ဟိုဟာလာရှူမြို့နယ်ကွန်တုံမြို့နယ်နဲ့မြို့နယ်ပေါင်းရင်6မြို့နယ်ဟုတ်တယ
်ရှမ်းပြည်နယ်ရှေးပိုင်းမိုင်းဆက်တားချစ်လေးကျိုင်းတုံမြို့နယ်တို့မှာအခါတိုင်းရင်းသားတွေကိုကိုစားပြုရှင်ပြိုင်မဲ့အခါအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတော့မဲဆွယ်စည်းရုံးမှုတွေမဆနိုင်သေးပေမဲ့အခါတိုင်းရင်းသားတို့ရဲ့အလုံးရင်းနဲ့ထောက်ခံမှုကိုရမယ်လို့မျှော်လင့်ထားတဲ့အကြောင်းပါတီရဲ့အကြီးအကဲဦးအားလေကပြောပါတယ်
ကျွန်တော်တော့ကျွန်တော်ပို့ကောင်းမယ်လို့ထင်ပါတယ်သူမျိုးကျွန်တော်လူမျိုးအနေနဲ့ရေးရဝင်ကြီးပါလို့ကျွန်တော်ပို့ကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ်တိုင်းသားပါတီလေးကျွန်တော်ကိုယ့်လူမျိုးကိုစားပြုတဲ့ပါတီတော့တခုပဲရှိတာဟုတ်ပေါ်ရတယ်တော့ကျွန်တော်အမျိုးသားစုစည်းဖို့ပေါ်နံပါတ်1ကနော်စုစည်းပြီးတော့ဥဆောင်နေတဲ့ငါတို့ဥဆောင်မှုကိုပြင်ပြီးတော့အမျိုးသားကဏ္ဍနဲ့ပေါင်းဖို့ပေါ့နော
်ရှမ်းပြည်နယ်ညောင်ရှိမြို့နယ်တခုထဲမှာပဲဝင်ရောက်ရှင်ပြိုင်မဲ့အင်းတိုင်းရင်သားအဖွဲ့ချုပ်ပါတီကတော့မဲဆွယ်မှုတွေစတင်နေပါပြီပါတီအကြီးအကဲဦးတင်အောင်ကျော်ကအခုလိုပြောပါတယ်
အော်ကျွန်တော်တော့ဆွာတော့စာပြီးလှုပ်ရှားနေပြီပေါ့နော
်ဟုတ်ကဲ့ဟို
စီမံချက်တွေပါရွှေရုံမှာမြန်မာပုံရှင်ကိုစီမံချက်တွေတင်ပြီးတော့ကျွန်တော်တို့ဒီကမှာစာရုံမှာရှင်နေရလို့ပေါ်ပြောတာလို့စီရင်တာလုပ်နေပြီးတော့ညောင်ရှင်မြတ်နေပါတယ်အော်ဟုတ်ပါတယ
်ဟုတ်ကဲ့ရှင
်ကျွန်တော်မှာစချားနေရတဲ့ရင်ပြိုင်လို့ကြလဲစောစားရပါတော့ကျွန်တော်ပတ်ပြီးလေးကြတော့တက်ခဲရှိပါသေးစီရစာတော်လိုက်ရစာပေါ့နော်
တိုင်းသားမျိုးနွယ်စုတွေကိုကိုစားပြုတဲ့ပါတီငယ်တွေအနေနဲ့တော့တနင်္ဂနွေလအတိုင်းအတာဝင်ရောက်ရှင်ပြိုင်ကြတဲ့နိုင်ငံကြီးပါတီကြီးတွေနဲ့ရှင်ပြိုင်ပြီးမဲဆွယ်စည်းရုံးမှုကတော့ကြဲကြဲပြန့်ပြန့်မလုပ်နိုင်ပါဘူး။ဒါပေမဲ့လည်းတိုင်းရင်းမျိုးနွယ်စုတွေရဲ့ထောက်ခံမှုကိုအတိုင်းအတာတစ်ခုအထိရမယ်လို့ခန့်မှန်းထားကြပြီးအများစုကတော့တိုင်းရင်းသားရေးရာဝင်ကြီးနေရာတွေကိုအဓိကထားရှင်ပြိုင်နေကြတာဖြစ်ပါလိမ့်ရှင်။